နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့သီရိလင်္ကာနိုင်ငံကိုတရုတ်ရစ်တပ်ကဆင်သက်ပေါ်ရန်15ကိုဆစ်လွတ်လိုက်ပြီးဩဂုတ်လ17ရက်နေ့မှာဟမ်ဘန်တိုတာစစ်ကမ်းကိုရောက်ရှိမှာဖြစ်ပါတယ်။တရုတ်ကတော့အိန္ဒိယသမုဒ္ဒရာအတွင်းလေးလာမှုတွေလုပ်ဖို့ဒီသင်္ဘောကိုဆစ်လွတ်တာဖြစ်တယ်လို့ပြောဆိုပါတယ်။အာကာသနဲ့ဂျူရုဆက်သွေးရဲ့အစင်းမြင့်ဤပညာတွေတက်ဆင်ထားတဲ့ဒီသင်္ဘောကိုဆစ်လွတ်တာဟာစီရေးအရာမဟာဗျူဟာကျတဲ့လုပ်ငန်းတာဝန်အတွက်ဖြစ်နိုင်တယ်လို့လေးလာသူတွေကပြောပါတယ်။တရုတ်ဟာတိရီလင်္ကာနိုင်ငံရဲ့ဟမ်ဘန်တိုတာစစ်ကမ်းကိုကုန်သွယ်ရေးနဲ့စီရေးနှမျိုးစလုံးအသုံးပြုနိုင်အောင်ရည်ရွယ်ပြီးဆောက်လုပ်ထားတယ်လို့တိရီလင်္ကာတန်တမန်ဟောင်းတူက VOE ကိုပြောဆိုခဲ့ပါတယ်။ဒီစိတ်ကန်းကို2012ခုနှစ်မှာတိရီလင်္ကာအစိုးရကတရုတ်ကုမ္ပဏီကို69နှစ်စာချုပ်နဲ့ငှားရမ်းခဲ့ပြီးစိတ်ကန်းဆောက်လုပ်ရမှာတရုတ်စီကချင်းငွေကိုပြန်မဆက်နိုင်တဲ့အတွက်စိတ်ကန်းကိုတရုတ်လက်ထက်ထိုးအပ်ခဲ့ရပါတယ်ခင်ဗျာ။